Welcome to the Voice of America in Burmese.
Mingla mane khima khnya view American atan Washington DC myo lo ga ni bodhou ne mane pai season ni ko sa tin thon lin pe ni ba khnya. အစီအစဉ်မူဖြစ်ကျွန်တော်ဇော်ဝန်လန်ကဆောင်ရွက်ပေးတော့ပါမယ်
။ဒီမှာကတော့ဆွမြတ်မမရှင်လက်ဗေဂတ်စ်မြို့မှာလူအများအများသိဆုံးအောင်ပြစ်ခတ်ခဲ့သူဟာကျိုတင်ရည်ရွယ်ဂျန်စီပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံအောက်ဖို့မြို့ကဒေါန်ဆန်းစုကြည်ကိုပေးထားတဲ့အောက်ဖို့လူမျိုးရေးဂုံလူဆောင်စုကိုပြန်လည်ရုပ်သိမ်းဖို့အတွက်မြို့ကောင်စီဝင်အားလုံးတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လည်းအကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။သတင်းလွှာတွေတင်ဆက်ပြီးရင်နားဆင်ကြရမယ်အထက်မှာတော့
တတိယဝါတော့ဒါသူတို့ request ပဲဗျာဒါတော့ဟိုအဲ့မှာရှိတဲ့အောင်နှမ်းပြည်ရဲ့ကြေးရွာမှာ
တနင်္လာနေ့တုန်းကမြန်မာနိုင်ငံမှာရှိနေတဲ့တန်တမာနေရခိုင်ပြည်နယ်ကပြစ်ပကဖြစ်ခဲ့တဲ့ဒေသတွေကိုတွားရောက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်အစိုးရတာဝန်ရှိသူပြောသွားတဲ့သတင်းအပြည့်အစုံကိုနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေဝမ်ရောဂါကူးစက်ပြန့်ပွားမှုမရှိအောင်တာဝန်ရှိသူတွေကအရေးတကြီးဆောင်ရွက်နေကြတဲ့အကြောင်းအပြင်ဒီ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းအခြေချသူများကုညီအဖွဲ့ကလည်းဒုက္ခသည်တွေအတွက်လေကြောင်းကနေအကူအညီပေးနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်အကူအညီပေးရေးဘန်ကောက်မြို့မှာဆွေးနွေးကြတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာအပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။ဒါတွေကိုမတင်ဆက်ခင်အခုပထမအဦးဆုံးသတင်းလွှာတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
American ပြည်ထောင်စု Las Vegas မြို့မှာလူပေါင်း59ယောက်ထပ်မင်းနဲ့တေဆုံအောင်ပြစ်ခတ်ခဲ့သူဟာချိုတင်ရည်ရွယ်ဂျန်စီပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။သူဘလို့ရည်ရွယ်ချက်ကြောင့်အခုလိုပြစ်ခတ်ခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပေမဲ့ချိုတင်စီစဉ်ပြစ်ခတ်ခဲ့တယ်လို့ပြောနိုင်တဲ့အကြောင်း Clarks မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူ Joseph Lombardo ကဒီသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ The fact that he had the type of weaponry and amount of weaponry in that room it was pre-planned.extensively and I'm pretty sure he evaluated everything that he did.
သူရဲ့အခန်းထဲမှာတွေ့ရတဲ့လက်နက်အမျိုးအစားနဲ့ပမာဏကိုကြည့်ခြင်းဖြင့်ဒီပြစ်ခတ်မှုဟာတည်တည်ချာချာကြိုတင်စီစဉ်ထားတာလို့ပြောနိုင်ပါတယ်။ပြစ်ခတ်မှုအတွက်သူ့ဘက်ကအားလုံးကိုတွက်ချက်လုပ်ကင်ခဲ့တယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်လို့ Vegas မြို့ဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။တနင်္ဂနွေနေ့ညတော့ကပရိသတ် 2,000 ကျော်ရှိတဲ့ Country Guitar ဖျော်ဖြေပွဲလူအုပ်ထဲကိုတနက်သမား Stephen Baddock ကမန္တလေးဘေးဟိုတယ်32ထပ်မှာရှိတဲ့ဟိုတယ်ကန်းတစ်ခုကနေပြစ်ခတ်ခဲ့တာပါ။အဲ့ဒီဟိုတယ်ကန်းပတ်လည်ကိုလည်းကင်မရာတွေတပ်ဆင်ထားတယ်လို့ရဲကပြောပါရယ်။6မိနစ်လောက်ကြာတဲ့ပြစ်ခတ်မှုအတွင်း59ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့928ယောက်ထိခိုက်ဒဏ်ရာရခဲ့ပါရယ်။သူနေရာယူပြစ်ခတ်ခဲ့တဲ့ဟိုတယ်ကနေမှတနက်23လက်ကိုရှာဖွေတွေ့ရှိခဲ့တဲ့အပြင်သူ့ရဲ့နေအိမ်မှာလည်းနောက်ထပ်တနက်16လက်အပြင်ထောင်ထဲချီတဲ့ကြီးစံတွေဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တနက်သမားနဲ့အတူနေထိုင်သူအမျိုးသမီးကိုမေးမြန်းစုံစမ်းနေတယ်လို့ရဲကပြောပါရယ်။အဲ့ဒီအမျိုးသမီးဟာအခုဖိလစ်ပိုင်မှာရောက်နေတယ်လို့လည်းရဲကဆိုပါရယ်။အသက်64နှစ်အရွယ်တနက်သမားပက်ဒေါ့ခါအင်မတန်မှစိတ်ယူပေါက်နေသူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဖော်ပြပြောဆိုခဲ့ပါရယ်။
ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းနှစ်ခုရဲ့တံခိုးခံခဲ့ရလို့ဒဇွန်လုံးနီးပါးထိခိုက်ပျက်စီးခဲ့ရတဲ့ပေါ်တိုရီကိုကျွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နေတော့ကတက်ရောက်ခဲ့ပါတယ်။အဲဒီမှာပေါ်တိုရီကိုကျွန်းကခေါင်းဆောင်တွေပါဝင်အမေရိကန်ဆိုးရရဲ့မုန်တိုင်းမိဒုက္ခသည်တွေကိုကူညီမှုတွေနှိမ့်ကွင်းနေတဲ့ပတ်သက်ပြီးတော့ပြင်းထန်ဝေဒပန်ကြကြသူတွေကတချို့နဲ့ပါသမ္မတထရမ့်ကတွစ်ဆုံခဲ့တာပါ။ပေါ်တိုရီကိုမှာမုန်တိုင်းကြောင့်သေဆုံးသူလောလောဆယ်16ဦးရှိပါတယ်။ဒီရေအတွက်ကို2005ခုနှစ်လူအီဇီယားနာပြည်နယ်နယူးအော်လင်းစ်မှာကြုံခဲ့ရတဲ့ကက်ထရီနာဟာရီကိန်းမုန်တိုင်းကြောင့်သေဆုံးခဲ့တဲ့လူပေါင်း1800နဲ့နှိုင်းယှဉ်ပြီးတော့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်။မုန်တိုင်းကူညီကယ်ဆယ်ရေးအတွက်ဒီငွေကြေးအကြီးကျယ်သုံးစွဲခဲ့ရလို့ဒေါ်လာတွေဘီလီယံနဲ့ချီပြီးတော့အစိုးရလုံငွေတွေပြနေတယ်ဆိုပေမဲ့လူပွားပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့လည်းသမ္မတထရမ့်ကပေါ်တိုရီကိုမှာပြောဆိုခဲ့ပါတယ်။ပြည်တော်စုအစိုးရရဲ့တုံ့ပြန်မှုတွေကိုမကြေမနက်ဝေဖန်ခဲ့တဲ့ဒီပေါ်တိုရီကိုကျွန်းဆန်ဟွမ်းမြို့တော်ဝင်ဒီကာမာယူလင်းခရော့စ်နဲ့လေသမ္မတထရမ့်ကလက်ဆွဲနှုတ်ဆက်ခဲ့ပြီးတော့မြို့တော်ဝင်အနေနဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေမှာတာဝန်ကြည်အောင်လုပ်ခဲ့သူတွေကတူးဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။သမ္မတနဲ့တူသမ္မတဂရောမလီနီယာထရမ့်လေပေါ်တိုရီကိုခီးစင်မှာပေါင်းခဲ့တာပါ။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ကျူဘာတန်ယုံကတန်ယုံဝင်တန်း15ယောက်ကိုနိုင်ငံတွေကနေထွက်သွားဖို့အတွက်အမိန့်ထုတ်ထားတယ်လို့အမေရိကန်အစိုးရကကျူဘာအစိုးရကိုအသိပေးခဲ့ပါတယ်။ကျူဘာတန်ဝင်တန်းတွေ9ရက်အတွင်းနိုင်ငံတွေကနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ ကျူဘားနိုင်ငံဟာဗာနာမြို့ကအမေရိကန်တပ်ရုံးဝန်ထမ်းတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အဖြစ်မဖော်နိုင်သေးတဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ရုံးဝန်ထမ်းတွေရှော့လိုက်တယ်လို့ကြေညာခဲ့တာတပတ်မပြည့်ခင်မှာပဲအခုလိုမျိုးကျူဘားတပ်ဝန်ထမ်းတွေကိုနှင်ထုတ်လိုက်တာဖြစ်ပါတယ်ဟာဗာနာကအမေရိကန်တပ်ရုံးမှကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုခံရသူ22ယောက်ရှိသွားပါပြီဗီယက်နမ်သဘောတူညီချက်အရဒီအမေရိကန်တပ်မတွေကိုကာကွယ်ဖို့အတွက်ကျူဘားအစိုးရကပြက်ကွက်ခဲ့တာကြောင့်အခုလိုကျူဘားအစိုးရတာဝန်ရှိသူတွေကိုဒီအမေရိကန်ကနေနှင်ထုတ်ရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားရေးကိုအဖြေရှာနိုင်မှုတန်တပန်နီးလန်းအနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကကြိုးပမ်းမှုတွေကိုအပြည့်အဝထောက်ခံတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကနေ့တုန်းကပြောလိုက်ပါတယ်။နော်ကိုရီးယားနဲ့တန်တမာရေးပြောဆိုမှုတွေကအချိန်ကုန်တာပဲရှိတယ်လို့သမ္မတ ထရန့်ရဲ့မှတ်ချက်ပေးမှုနဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြိုးပမ်းမှုတွေကဆန့်ကျင်ဘက်ဖြစ်နေတာမဟုတ်ပါဘူးလို့လည်းကာကွယ်ရေးဝန်ကြီးကဆိုပါတယ်စူးစမ်းမှုတွေလုပ်နေတာပဲဖြစ်ပြီးတော့မြောက်ကိုရီးယားနဲ့ပြောဆိုမှုတွေကိုလုပ်နေတာမဟုတ်တဲ့အကြောင်းအချိန်မကျခင်မှာပြောဆိုမှုတွေမလုပ်ဖို့သမ္မတရဲ့သဘောထားတိုင်ဆက်ပြီးတော့ရှိနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးမက်ဒစ်ကအမေရိကန်ထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့ဝန်ဆောင်လုပ်ငန်းများဆိုင်ရာကော်မတီကိုပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒီမစ်ဆိုင်းတုံးချီစမ်းသပ်ပစ်လို့နေမှုတွေဆက်ပြီးတော့လုပ်နေရတဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းဖို့ကြိုးပမ်းရေးလုပ်တဲ့ဒီဓာတ်ရိုက်တန်တမန်လမ်းကြောင်းတွေတွေ့ရှိနေရတဲ့ဆိုတဲ့အကြောင်းဒီအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson စနေနေ့တုန်းကပြောဆိုခဲ့တာပါနိုင်ငံသားဝင်ကြီး Tillerson ရဲ့ကြိုးပမ်းမှုတွေကိုအချင်းချင်းဖြစ်လိမ့်မယ်လို့သမ္မတ Trump ကပြောနေပေမဲ့သူ့ပေါ်မှာသမ္မတကယုံကြည်မှုတွေရှိနေတော့မယ်လို့အင်ပီရိုကတင်းလာနေတုန်းကပြောဆိုမှုတွေရှိခဲ့ပါတယ်
UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ထူးနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဗြိတိန်နိုင်ငံ Oxford မြို့ကတောင်ဆန်းစုကြည်ကိုပေးထားတဲ့ Freedom of Oxford Oxford လွတ်မြောက်ရေးဂုဏ်သူဆောင်ဆုကိုပြန်လည်ရုပ်သိမ်းဖို့အတွက်မြို့ကောင်စီဝင်အားလုံးတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီမိုကရေစီခေါင်းဆောင်ဘဝနဲ့တောင်ဆန်းစုကြည်နေအကျေချုပ်ကြနေစဉ်1969ခုနှစ်မှာ Oxford မြို့ကသူ့ကိုဒီဂုဏ်သူဆောင်ဘွဲ့ပေးအပ်ခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ Oxford လွတ်မြောက်ရေးဂုဏ်သူဆောင်ဆုမထိုက်တန်တော့ဘူးလို့ပါတီစုံကတင်သွင်းတဲ့အဆိုကိုဒီ Oxford မြို့ကောင်စီဝင်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်အကြံပြုချက်အတိုင်းဒေါအောင်ဆန်းစုကြည်ကိုမြို့ကပေးထားတဲ့ Freedom of Oxford ဂုဏ်သူဆောင်ဆုကိုပြန်ရုပ်သိမ်းမယ်မသိမ်းဘူးဆိုတာအတွက်ကို November 29ရက်နေ့ကျရင်မြို့ကောင်စီမှာအထူးစည်းဝေးပွဲတစ်ခုလုပ်ဖို့စီစဉ်ထားတယ်လို့ Oxford Mail သတင်းစာမှာဖော်ပြထားပါတယ်။ဒီ Oxford တက္ကသိုလ် St. Hugh's College မှာချိတ်ဆွဲထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပကြီကားကိုလည်းပြီးခဲ့တဲ့သတင်းပတ်တုန်းကဖယ်ရှားခဲ့ပါတယ်။1980နောက်ပိုင်းတွေမှာဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်သွားပြီးနိုင်ငံရေးလောကတွေကိုမဝင်ခင်တော့ကဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့မိသားစုနဲ့အတူ Oxford မြို့ကမှာနေထိုင်ခဲ့ပါတယ်။1964ခုနှစ်ကနေ1969ခုနှစ်အထိလဲ Oxford တက္ကသိုလ်ရဲ့ St. Hugh's College မှာတက်ရောက်ပညာသင်ယူပါတယ်။2012ခုနှစ်တုန်းကတော့ဒီ Oxford တက္ကသိုလ်ကဒေါအောင်ဆန်းစုကြည်ကိုဂုဏ်သူဆောင်ပွဲပေးအပ်ခဲ့တာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်ခံယူခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကစီစစ်ပြီးတော့ပြန်ပြီးတော့လက်ခံမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်ရာရှိတွေကိုပြောခဲ့ပါတယ်။တောင်းကြခီးစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ခဲ့ကြတဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေကဦးဆောင်ခဲ့ပြီးတော့အဲ့ဒီဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးပြည်ထောင်ဝန်ကြီးတို့အပြင်တခြားအဆင့်မြင့်ရာရှိတွေနဲ့ပါတွေ့ဆုံခဲ့ကြပါတယ်။နိုင်ငံတွေ့ဆုံပြောဆိုမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပြီးတော့ပို့ဆောင်ပေးခဲ့သလိုနှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ခေါ်ဆောင်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိမတ်ပြုတရားဝင်စာရွက်စာတမ်းတွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်ဝင်ကံဝန်ကြီးကရှင်းလင်းပြောကြားခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးမှာရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေထက်သွင်းစဉ်းစားဖို့လိုအပ်တယ် နှစ်နိုင်ငံနယ်စပ်မြင်းကြားစီယိုမခိုင်မှမှုကြောင့်အတားဆီးမဲ့လွန်လင်းတကူဖြတ်တန်းသွားလာနိုင်နေတဲ့အနေအထားအပေါ်မှာနှစ်နိုင်ငံအစိုးရတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝေကသူ့ရဲ့အမြင်ကို VOA ကိုပြောထားတာရှိပါတယ်
အမေရိကန်ပြည်ထောင်စုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာ6ကြိမ်မြောက်လုံခြုံရေးဆွေးနွေးပွဲကိုအောက်တိုဘာ3ရက်နေ့ကဝါရှင်တန်မြို့တော်ကနိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပခဲ့ပါတယ်။နိုင်ငံရေးနဲ့စစ်ရေးဆိုင်ရာယာယီဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်မီလန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအမေရိကန်ဆိုင်ရာညွှန်ကြားရေးမှူးချုပ်အဘီဒါအစ္စလမ်တို့ဦးဆောင်ဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲအတွင်းမှာလူသားချင်းစာနာမှုဆိုင်ရာနဲ့တဘာဝဘေးဒဏ်ကူညီခဲ့စေရေးငြိမ်းချမ်းမှုကာကွယ်ထိန်းသိမ်းရေးကာကွယ်ရေးဆိုင်ရာကုံသွယ်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်မှုတံပြန်ရေးတခါရေချောင်းလုံခြုံရေးတို့အပြင်ဒေတာရင်းကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်2012ခုနှစ်မှာအစပြုခဲ့တဲ့ American Bangladesh လုံခြုံရေးဆွေးနွေးပွဲဟာနှစ်နိုင်ငံကြားတိုးတက်လာတဲ့လုံခြုံရေးပိုင်းဆက်ဆံရေးနဲ့ဒေတာရင်းငြိမ်းချမ်းသာယာရေးအတွက်ကိုဘုံကတိကဝတ်တွေကိုထင်ဟပ်တဲ့ဆွေးနွေးပွဲလို့နိုင်ငံခြားရေးဌာနကဖော်ပြပြောဆိုပါတယ်မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာ၄သိန်းကျော်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ32တန်းပေးမယ်လို့အမေရိကန်နိုင်ငံဂျာယီဌာနကကြေညာထားတဲ့အထက်မှ28တန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးမှာဖြစ်ပြီးတော့အကြံအာကိုမြန်မာနိုင်ငံကိုပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာပြဿနာကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာဖွံ့ဖြိုးရေးအမေရိကန်အေဂျင်စီ USAID ကလည်းကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကိုဒေါ်လာ6တန်းပေးမယ်လို့စက်တင်ဘာ28ရက်နေ့ကကြေညာထားပါတယ်။အခု2019ခုနှစ်အတွင်းမှာအမေရိကန်အစိုးရက USAID ကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာ212တန်းကျော်ထောက်ပံ့ပေးပြီးဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်ရှင်။
မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုနိုင်ငံရေးနီးလန်းနဲ့ဖြေရှင်းမှုရုရှားနိုင်ငံကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒေသတော်များများမှာလူမျိုးရေးဘာသာရေးတက်မှတ်မှုတွေကြောင့်ပြည်ပခါတွေဖြစ်နေတဲ့ပုံမှာရုရှားနိုင်ငံဘက်ကစိုးရိမ်တဲ့အကြောင်းဒီလူခွင့်ချိုးဖောက်မှုတွေမဖြစ်စေဘဲနဲ့ပြည်ထနာကိုနိုင်ငံရေးနီးလန်းအနေနဲ့ထိန်းသိမ်းသိမ်းဖြေရှင်းမှာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့ပါတယ်နိုင်ငံပေါင်း20ကတန်အမတ်ကြီးတွေရဲ့ဒီတန်တမာခန့်အလော်လက်ခံပွဲမှာရုရှားသမ္မတကအခုလိုမျိုးပြောခဲ့တာပါဒီပြဿနာမျိုးတွေကိုဖြေရှင်းဖို့ခက်ခဲမှာဖြစ်ပေမဲ့လည်းနိုင်ငံရေးဆန္ဒနိုင်ငံရေးအရာပြန်လဲဆွေးနွေးဖြေရှားဖို့လိုအပ်တယ်လို့သမ္မတပူတင်ကဆိုပါတယ် ARSA ရိုညာကျန်းဖက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းကဒီလုံခြုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့ကစတင်တက်ခတ်လိုက်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေဘက်ကနိုင်မြေရှင်းလင်းရေးတွေလုပ်ခဲ့တဲ့အတွက်မွတ်စလင်တိုင်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါလေ။လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်မိရှုတာတွေပါဝင်လူခွင့်ချုပ်ဖောက်မှုတွေလုပ်တာမို့လို့ထွက်ပြေးခဲ့ရလို့ဘင်္ဂလားဒေ့ရှ်ကိုရောက်ခဲ့တဲ့ရိုညာတွေကပြောကြပါလေ
။တင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်းကနေပုထုနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါ။အခုတော့တန်တပန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနဲ့စပါမယ်။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလာရောက်လေ့လာကြတဲ့နိုင်ငံတကာတန်တပန်ဒီအနေနဲ့နိုင်ငံတကာကမီဒီယာတွေကရင်းနေကြတယ်လို့မဟုတ်ဘဲလက်တွေ့အခြေအနေမှန်ကိုသိရှိသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရခိုင်အစိုးရအဖွဲ့အတွင်းရင်းမှူးဦးတမောင်ဆွေက VOA မြန်မာပိုင်းကိုပြောပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ညာအကြမ်းဖက်အဖွဲ့ကရခိုင်ပြည်မြောက်ပိုင်းကိုတိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးကြောင့်ဒေသခံရိုဟင်ညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်အခြေအနေမှန်သိရအောင်လာရောက်ကြည့်ရှုဖို့တန်တမာတွေကိုအောက်တိုဘာလ2ရက်နေ့ကမြန်မာအစိုးရကဖိတ်ကြားခဲ့တဲ့အကြောင်းဦးတမောင်ဆွေကအခုလိုစပြောပါတယ်။ဟ
ုတ်တည့်ရက်ထဲပါပဲ။တည့်ရက်ထဲအကုန်လုံးပဲကြားပြီးပါအဲအောက်မှာလည်းအတော့မေးရမှာကျွန်တော်ကဒီရဟိုင်ရင်၃ဈေးနဲ့ကျွန်တော်ကအလုံးကြီးအားဆက်နေနေရလောက်ကိုကျွန်တော်ကအကုန်လုံးနော်ရတဲ့အချိန်ကြီးတွေမှာအကုန်လုံးအပေါ်လိုက်ပြရတယ်ပါသူတို့ request တွေတိုင်းသွားတာမောင်းတော့ရေအဲ့မှာဟိုမောင်းတော့ပါတယ်အဲ့ရေသိတောင်ပါတယ်သိတောင်ကဟိုပေါ်နေတဲ့နေရာတနေရာရှိတယ်လိုက်ပြပြီ
အဲ့တော့ရေသိတောင်မှာကျတော့ဘလို့ထူးကြကြကြောက်ဒီဟာသူတို့သွားကျင်တာမှာလေ
တတိတော်ကတော့ဒါသူ့ request ပဲဗျာဒါတော့ဟိုအဲ့မှာရှိတဲ့အောင်နှမ်းမြေဆဲကြီးရွာအမှဟိုသူရိခါလေးပြတ်နေတယ်သူတို့ပြိမိနေတယ်အဲ့ဟိုအဲ့ရွာကလေးကနေပြီးတော့ဒီတာယုံကြီးဟိုအခွဲကြီးကိုတဲဆက်တွေအဲ့ရွာလေးနာမည်ကြီးရပေါ့နာမည်ကြီးရဲ့အတွက်အဲ့ရွာကိုတော့မှတ်ပြုလုပ်ကြစားလိုက်ဖို့ပြီးကြပ
ါဆိုတော့တန်တမန်ဒီဘက်ကအဓိကဘယ်လိုကိစ္စတွေပေါ်မှာစိုးရိမ်မှုရှိပြီးတော့မေးတာတွေတွေ့ရပါသလဲ
အော်သူကတော့ဒီလိုကတိုင်းသားလေးနဲ့ ပြန်လာတက်လို့ကြတာပါပဲဟိုကအဲ့မှာရှိတဲ့တိုင်းသားတွေလည်းတိတိပြီးတော့ပြန်ရကြတာပါတော့ကျွန်တော်တို့ကမိတာတော့မရှိပါဘူ
းရခိုင်ဒေသပေါ်ပေါ့နော်ဘလောက်စိတ်ဝင်စားမှုတွေ့ရလဲခင်ဗျာ
သူပြန်လာတဲ့ချိန်မှာတော့ခုနကပြောလို့ဒီဖြစ်ဖြစ်ဖြစ်ဖြစ်တည်းကသူထင်တာနဲ့ပို့ပြီးတော့တော့ဒီဟိုရပြရဲစူပါရဲဆိုတဲ့ဥစ္စာကိုသူတို့ဒါပြည့်ပါလဲလို့စိတ်မကောင်းစိတ်မကောင်းနဲ့ပြစ်ကြပါ
နောက်တစ်ခုပါလေဆရာဒီနိုင်ငံတကာမှာသူတို့သိထားတာကမြန်မာလူငုံရေးတပ်ဖွဲ့တွေကမောင်းထုတ်လိုက်လို့ထွက်ပြေးသွားတဲ့ပုံစံမျိုးဆိုတော့အခုလက်တွေ့ဆရာတို့ပြသတဲ့အခါမှာဆရာတို့ရဲ့ဒီရှင်းပြချက်တွေပေါ်မှာရောအထင်မြင်လွဲမှားနေတယ်လို့သူတို့ဘက်ကအဲ့လိုမျိုးဟိုတုံ့ပြန်တာတွေ့ရလားအဲ့
တော့သူတို့ကလက်တွေ့သူတို့တွေ့ခဲ့ပြီလေတွေ့ခဲ့မှာပေါ့တမန်တော်မောင်းထုတ်လို့သွားတာမဟုတ်ဘူးသူတို့ဘောနဲ့သူဒီလိုလဲလာ ਉ နော်ဟိုကသွားနေလဲဆိုပြီးတော့ထွက်သွားတာတွေဒါသူတို့တွေ့ခဲ့ရပါလေအမှအစိုးအိမ်နေသူတို့ရှိနေတာသူတို့ဘောနဲ့ကမီးရှို့ပြီးတော့ထွက်သွားတဲ့ဥစ္စာတွေအကျဥ်းစားတွေလေကသူတို့ဟိုမှာမင်းမအမှန်နဲ့ပြစ်ရှိခဲ့ပါလေဒါသူတို့လည်းဒီပြစ်ရှိချက်ကိုဟိုဒါအမှန်နဲ့ပြောဖို့အတွက်သူတို့တက်ဆိုင်ရနိုင်ငံတွေကအမှန်နဲ့ပြန်ပြီးတော့တရေပုတ်ဖို့အတွက်တော့ဒါကျွန်တော်တို့ကတော့ဒါဒီစီးစင်ဒီကုန်းမှာတော့ကျွန်တော်တို့ကတော့တော့မှားခဲ့တာကိုရှိပါဒါပေမဲ့ဒါဟိုဒီကေလုံးမလုပ်ပါတော့ကျွန်တော်လည်းမသိဘူး
ဟုတ်ကဲ့ဟုတ်ကဲ့ဆရာတို့သူတို့လေအ깨ခတ်မိတလို့သူတို့လက်တွေ့အခြေအနေပေါ်မှာသူတို့ကဟိုအရင်သတင်းထွက်တာတွေနဲ့ဆိုရင်စိတ်ကျဉ်းနှံမှုရမယ်ထင်သလားဆရာ
အစစ်ကျဉ်းနှံမှုရမယ်ထင်မိပါလေဘာလို့သူတို့ထင်နေအထင်သာနဲ့လက်တွေ့မှာမြင်လိုက်ရတာနဲ့သူတို့ခြားကြည့်ရတာလေအပြည့်အစုံဆုံးမှုတွေကလည်းသူတို့မဆရာတဲ့ကိုတာပို့ပြီးတော့ဟိုရကျွန်တော်တော့လက်ရှိအတိုင်းပဲပြတာဘာမှဟိုပြုပြင်ထားတာပြင်ဆင်ထားတာမဟုတ်ဘူးအဲ့ဒီဖြစ်တဲ့အတိုင်းကိုပဲဒီဖြစ်နေဖြစ်တဲ့နေရာတွေရောက်လိုက်သွားပြီးတော့သူတို့ဒီနေရာတွေသူတို့ request ထုတ်တာပါသူသွားနေတဲ့နေရာကြီး request ထုတ်တဲ့နေရာကြီးဒီနေရာအလုံးရတဲ့အခြေတိုင်းတာပေါ်မှာအကုန်လုံးလိုက်လာပြီးတော့ပြပြပြနေတာပ
ါဟုတ်ကဲ့ဆရာကုနာဆရာပြောသွားတဲ့အထင်းပါလေဒီလက်တွေ့နဲ့သူတို့ထင်တာတွေနဲ့လက်တွေ့အခြေအနေကွဲပြားနေစားဥပမာအားဖြင့်ဆိုဘယ်လိုဟာမျိုးလေးတွေလဲဆရာ
ဟောအဲ့မှာမိလောင်ပျက်စီးခဲ့တဲ့ဥစ္စာတွေနောက်ပြီးတော့ဆိုင်ရသားတွေဒီနေ့ကတော့ဒီတပ်ဖြတ်ခံရတဲ့အိစားလေးအဲနောက်ကလူမျိုးပေါ့နောက်ဒီပိတ်ပွဲဟိုမိလောင်နဲ့အတွက်ဟိုမျိုးလူထုတ်ပြေးတင်းဆောင်နဲ့ကိစ္စလေးဒီကိစ္စလေးဒီဖြစ်စဉ်တွေပတ်သက်ပြီးတော့အမှငငသာသမန်နေနေနဲ့ညာသူတွေညာသူဘွားမှာဒါမျိုးအခါမှမတွေ့ဘူးမကြုံဘူးလို့တော့ငါဒါမျိုးပြောဆိုလိုက်ရှိပါတယ
်အာမောင်းတော်ဒေတာမှာဖြစ်ဖြစ်ရတိတော်မှာဖြစ်ဖြစ်ရှိနေတဲ့ဒီမွတ်စလင်အတိုင်းဝိုင်းကရောဘယ်လိုမျိုးဖြေကြတာကြီးကြားရလဲဆရာ
လူကြီးနေလေဒါဟိုအချမ်းဘက်ဒီသမားကြီးရဲ့လုတာကြောင့်ဒါငွေရောက်တက်ခဲ့မှုကြောင့်အချမ်းဘက်သမားကြီးကဒီလိုမျိုးရှိလို့အဲသူတို့တွေကဒါဒီဖြစ်စဉ်တွေဖြစ်ပြရတယ်။အခုဘက်ကိုထွက်ပြေးရတဲ့ဆိုတာလေတက်မလို့ကြောင့်မဟုတ်ပဲနဲ့အခုဘက်ကနေပြီးတော့ခေါ်တဲ့အတွက်အဲသူတို့နော်လူလူလားသွားကြတယ်ဆိုတာဒါဒီကသူတို့ဟိုရောင်းဝတ်ထင်တယ်သူတွေ့ခဲ့ပါတယ်သူတို့ကိုယ်တိုင်နဲ့ဂျုံနေခဲ့ပါတယ်ဒါဟိုလက်ရှိနိုင်ငံကမီဒီယာမှာတော့ဒီဟာကြီးကဆက်ညင်ပဲနော်ပြောပြနေလွှင့်နေတဲ့ဥစ္စာကိုလေဒါသူတို့အားလုံးကသိရှိသွားပါတယ်
ဆရာဆိုတော့ဒီတန်တမန်တွေကြည့်ရှုပြီးတဲ့နောက်မှာဒီအဲ့ဒီဒေတာကနှစ်ဖက်အတိုင်းဝိုင်းကဒုက္ခတွေတွေအတွက်အကူအညီတွေပို့ပြီးတော့ရလာမယ်မျှော်လင့်ပါသလား
အဲကျွန်တော်ဒါတော့သူတို့မျှော်လင့်ပါတယ်နိုင်ငံကအကူအညီတွေဒါရကူတဲ့ပို့ပြီးတော့ဒါသူတို့ဟိုနည်းဆောင်ရလာမယ်ဒီဆောင်ရလာလို့ရှိရင်ကျွန်တော်တမတ်တဲ့စီကန်တိုင်းပေါ့နော်စီကန်နဲ့သူတို့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကလည်းဒါဆောင်ရပြီလို့ရှိနေမှာပ
ါဦးဒီမောင်ဆွေကျေးဇူးများတင်ပါတယ်နော်ဆရာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကြားမှာဝမ်းရောဂါကူးစက်ပြန့်ပွားမဲ့အရေးကိုကာကွယ်ထိန်းချုပ်ဖို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကလည်းအရှင်မြင့်ဆောင်ရွက်နေကြပါတယ်ဒုက္ခသည်တွေကြားမှာကူးစက်ရောဂါတစ်ခုခုဖြစ်လာရင်စိုးရင်စရာကောင်းတဲ့နောက်ဆက်တွဲပြဿနာရှိလာနိုင်တဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကတင်ပြပေးပါမယ်
သိမ့်နဲ့ချီတဲ့ဒုက္ခသည်တွေအတွင်းမှာကုဆက်လွယ်ပြီးတော့ထိန်းချုပ်ရခက်တဲ့ဝမ်းရောဂါဖြစ်ပွားပြန့်နှံ့မဲ့အရေးကိုစိုးရိမ်နေရလို့ကြိုတင်ကာကွယ်တဲ့ကိစ္စတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ဘင်္ဂလားဒေ့ရှ်လူ့ကျန်းမာရေးအဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်ဒီအဖွဲ့တွေကကုတုပါလောင်ဒုက္ခသည်စခန်းမှာဂရင်20ဆက်နဲ့ကုသရေးစခန်းတစ်ခုကိုဖွင့်လှစ်ထားပြီးဒီသတင်းပတ်ထဲမှာဝမ်းရောဂါကုသရေးစခန်းတွေကိုတခြားနေရာ3ခုမှာဖွင့်သွားဖို့လည်းစီစဉ်ထားတယ်လို့ဆိုပါတယ်အဲ့ဒီကုသရေးစခန်းတွေမှာစုစုပေါင်းလူနာ80ဆက်မှလိမ့်မယ်အစ်စ်ထရောက်လာတဲ့ဒုက္ခသည်တွေထဲမှာရေကြောင့်ဖြစ်တဲ့ဝမ်းရောဂါဖြစ်ပွားမှုတွေဘလောက်ရှိနေသလဲဆိုတာအခိုင်အမာပြောလို့မရသေးဘူးလို့ UNHCR ရဲ့ပြောခွင့်ရပုဂ္ဂို Andrew Mahesik ကပြောပါတယ
် And we are taking action to try to prevent severe illness and death.
ဒီဆုံးမှုတွေနဲ့နေမကောင်းဖြစ်မှုတွေရှိမလားအောင်ကာကွယ်မှုတွေကိုကျွန်တော်တို့လုပ်နေပါတယ်။ဒီတဲ့အကြီးအကျယ်ရောနေပြီးဖြစ်တဲ့ one shot မှုတွေအပါအဝင်ဝမ်းရောဂါဖြစ်ပွားမဲ့အလားအလာတွေကိုကျွန်တော်တို့တွေ့ထားပါတယ်။ကျွန်တော်ဇေရောယူနိစီယာနဲ့တခြားအဖွဲ့အစည်းတွေနဲ့အတူဒေသခံလူထုကျန်းမာရေးအဖွဲ့အစည်းတွေပူးပေါင်းပြီးဖွင့်ထားတဲ့ဆေးကမ်းတွေမှာဒီလူနာတွေကိုကုသပေးထားပါတယ်
။ကာလာဝမ်ယောဂါဟာဘင်္ဂလားဒေ့ရှ်မှာဖြစ်ပွားလေရှိတဲ့ယောဂါပါ။ဒီယောဂါဖြစ်ပွားလာနိုင်မဲ့အလားအလာတွေအခုမြင်နေရလို့စိုးရိမ်နေကြပါတယ်။ထောင်နဲ့တောင်းနဲ့ချီပြီးတော့စုပြုံနေတဲ့ဒုက္ခသည်တွေအတွင်းကာလာဝမ်ယောဂါအလွယ်တကူနဲ့ကုသပြန်ပွားသွားနိုင်တယ်လို့လည်းယူနိစီယာအဖွဲ့ကပြောပါတယ်။ဝမ်ယောဂါဆိုင်ရာတောက်ဆေး6သိန်းလောက်လာမယ့်ရက်ပိုင်းတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း VOA ကိုပြောပါရယ်။ကော့ဆက်ပဇာဒေတာမှာကုလသမဂ္ဂရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံ Mark Lowcock နဲ့ UNICEF ကုလသမဂ္ဂကလေးများရောင်းမှုငွေအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Anthony Lake တို့လည်းရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့သတင်းသမားတွေနဲ့မနေ့ကသူတို့တွေ့ဆုံပြောဆိုခဲ့ကြပါရယ်။သူရဲ့ပြောဆိုချက်တွေအရရိုဟင်ညာဒုက္ခသည်တွေအရေးလှုပ်ဆောင်မှုအရေးပေါ်ထောက်ပံ့ငွေတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကမနေ့ကလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Emergency Relief Coordinator noted the horrific living conditions of the refugees stressing
ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေကခြောက်ခြားဖို့ကောင်းတဲ့အနေအထားလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံကပြောပါတယ်ဒီလိုဆိုရတဲ့အခြေအနေကနေဝမ်ယောဂကူးစက်ပြန့်နှံ့မဲ့ဘေးအန္တရာယ်ကြရောက်မလာအောင်အတိအကျအာယုံဆိုင်လှုပ်ဆောင်မှုလူတွေလို့လဲဆိုပါတယ် CRF ဘ ਹੁ အရေးပေါ်တုတ်ပြန်မှုရန်ပုံငွေအဖွဲ့ကဒေါ်လာ12တန်းထပ်ပေးတယ်လို့လဲသူကကြေညာခဲ့ပါတယ်ဒုက္ခသည်အကြတဲ့ကိုဖြည့်ရှင်းတဲ့အနေနဲ့ဒီလာထဲမှာပဲသူတို့အတွက်ဒုတိယနေရာတစ်ခုစီစဉ်ထားပြီးစုစုပေါင်းအကျယ်ဝန်းကဧက2000ကျော်ရှိတယ်လို့ဆိုပါတယ
်ကုလသမဂ္ဂရဲ့လွန်ခဲ့တဲ့တရက်ကထုတ်ပြန်တဲ့စာရင်းအရဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း9,800 ကနေမနေ့တုန်းကတော့9,900ထိရှိလာခဲ့ပြီလို့လဲကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကမနေ့ကကြေညာခဲ့ပါတယ
်ကိုကျော်အောင်လင်းတင်ပြပေးခဲ့တာပါခင်ဗျာအလားတူပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက် IOM နိုင်ငံတကာရွှေပြောင်းအခြေချသူများကုညီအဖွဲ့ကလူသားချင်းစာနာမှုအကူအညီတွေကိုလေကြောင်းကနေပို့ပေးနေတဲ့အကြောင်းပြောပါတယ်ဒီအကြောင်းကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော့ဒေသမှာဩဂုတ်လ25ရက်နေ့က ARSA ခေါ်ရိုဟင်ဂျာအကြမ်းဖက်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့ပြီးနောက်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအရေးအတွက်ဟာတလကျော်ကာလအတွင်းမှာတစ်နေ့တခြားတိုးလာခဲ့ရမှာခုဆိုတန်တဝက်ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုအရေးအတွက်အတိအကျကိုပြောခဲ့တာဖြစ်ပါတယ
် The UN Office for the Coordination of Humanitarian Affairs says the number of Rohingya refugees who fled into Bangladesh from Myanmar has now reached 500
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်အရေးအတွက်ဟာအခုဆို9,900ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုယုံကဆိုပါတယ်မနေ့ကအရေးအတွက်က9,900ရှိပါတယ်
ခုလိုဘင်္ဂလားဒေ့ရှ်ကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်ဗြိတိရှ်အစိုးရနဲ့ပူးပေါင်းပြီး IOM ကနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာကုလသမဂ္ဂအဖွဲ့ကလေကြောင်းကနေကယ်ဆယ်ရေးပစ္စည်းတွေကိုချပေးခဲ့ပါတယ် IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုဝယ်မီလ်မန်ကဂျနီဗာမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်
The aid came in to the Bangladeshi city of Chittagong. It was sent by the United Nations Department for International Development.
Bangladesh တောင်ပိုင်းစစ်တကောင်းမြို့ကိုရောက်လာတဲ့အထောက်အကူပစ္စည်းတွေကိုဗြိတိန်နိုင်ငံနဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနတွေကပေးပို့ခဲ့တာပါ။ခြုံဆောင်ပေါင်း2000အိယာပေါင်း1500ယာယီတဲထုတ်ဖို့တာပေါ်လင်စနှစ်ခုစီနဲ့ခြီးဖို့ကြိုးတွေပါတဲ့အမိုးကာ1000လို့ဖြစ်ပါတယ်
။ဒါပြင်ဘင်္ဂလားဒေ့ရှ်မှာခုချိန်ဟာမုတ်တုံမိုးရွာသွန်းချိန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသည်ထက်ဝက်ကျော်တို့ဟာအရေးပေါ်ခုတ်ကိုးစရာယာယီတဲတွေလိုအပ်နေကြောင်းလည်းမစ္စတာမီလန်ကပြောခဲ့ပါတယ
်ဘင်္ဂလားဒေ့ရှ် is estimating that 300,000 people are still in need of emergency shelter we are aware that
ဘင်္ဂလားဒေ့ရှ်အနေနဲ့အရေးပေါ်ယာယီတဲပေါင်းလိုအပ်သူ3သိန်းလောက်ရှိတယ်လို့ခန့်မှန်းပါတယ်မုတ်တုံမိုးတွေရွာနေတာကြောင့်ဒုက္ခသည်တွေစီကိုကူညီပံ့ပိုးဖို့အခက်အခဲတွေရှိနေပါတယ်ကမ္ဘာတဝန်းအလူရှင်တွေစီကနေပြီးတော့အမေရိကန်ဒေါ်လာ36.4 တန်း IOM ဖွဲ့ကလက်ခံရရှိထားပြီးတော့နောက်ထပ်ဒေါ်လာတန်း40အလူငွေတွေပေးမယ်လို့လည်းကတိတွေရထားပါတယ်
Moto mo yadi chang, lidan mo dan, kaniyare kala duin, kezeye kuni rui po song ya ma, li jangwani cha bi kere dwe, lolo ze ma, dukha de bong nga dang lu dwe, koko zya ne, chong zang rui gu, po naen kere lule IOM nga piyo bari. IOM ni ne, kulo yebo kezeye lungan rui gu, layao hinayin lukai niya jinga, Bangladesh Minjijo Sheikh Hasina ye, mida yakan jejao pipi, UNHCR, UNICEF do lu, the chakula damga, puezi du nele, geze lungan wigu, IOM nga, ni nine songyol ye, shide lule, Mr. Millaga, biobari. Nemanangani, Bangladesh go, twebigere, doka de yidweha, ingani ma, ngading, go down, shide lu, kula damga ga, jinya gebi, daha, denigare sae, ui, natang, dolara, pipari. Yinga nizin, twebigare, doka de uiha, Natang Shia Gani, Lidang Tamam Hu, Naranti, Jasin, Toyajin, Jang Mumu, Shide Ne, the Kugaro, Modo Mu Yadi Gala, Pide Dwejong, Twala Ya, Kekere Dwe, Pinna in Lule, Mr. Milaga, Trinda Dwigu, Shimpia, Kibarishim.
Tolala Tantin Piagarakana, Kusapiro Tanning, I am Yamalu the Mari, a Jango Timpia Pejimari. Look the Malu Mujija in a Pito in Awunjitana, look the Ma, Nujayimu Uzitana, Nujayimu Jo.
อุ้งเชยเนี่ยท่านเองอะมาชินิเรศิบยองลูตมาอีสองยันนี่เลยพวกสักคนอะพวกเราเอาตัวบาลาต้องยันนี่ยันนี่ไปงานท่านเองงานยาวมีมาลูตมาเรียกว่าบางคนมีมาตุยส่งสื่อนี่ก็จะไปดีจังหวะท่านชี้ใจที่นี่ดอกไม้มาก็ที่นี่ไปปูท่าไปเนี่ยมาลูตมาลูเอ็มมูจีเจียเนี่ยปีตุเอียวินิธานาลูตมาหนุนจามูอุจิธานาก็หนุนใจเอ็มมูจูอุ้งเชยฮะท่านเองอะลูตมาเรียกยินสัญญาเรื่องแค่เรื่องเดียวไปเดี๋ยวท่านมาชี้เลย
เนี่ยมาเนี่ยท่านลูกทมายสาวยันนี่เลยเพื่อสักคนเดียวเพื่อนตัวส่งเนี่ยรับว่าดีเทมาไม่ดูมีว่าพิจารณาสี่ยังสาวทบไปยี่สันดาริมาลูกทมารีกูเปิดดาริกาสามเดือนวิจัยต้องขันนี่เลยกิจสาริกูอธิการท้าสุนีพิเคเรสุบีเชื่อเปล่าลูกทมาคุยกันยังดูดีเอากระทะอู่อ่างจ้ากับคุลูเปล่าเลยยังงั้นลูกทมาทำเนี่ยนุ่มตาเจ็บมือปีสาวนี่จะพิจารีเจ็บตั้งบุลูกทมารีทำมาไม่ได้ก็ดูสุดเด็ดท่านยังมาเปิดดาริอารมณ์ผู้บังคับชิมบุ
นั่นไงทุกอย่างก็จะมาส่งให้ผู้ดาวก็จะสื่อสารสิบบาทเลยเลสิมาโรยามาเบกาที่ไอ้สาวยันไอ้บุตรลูกทมารีเบกาลูกสองแก่มาเจ้าจามุรีงวยเจ้าสามเดือนปีนี้อะไรชินิเรตเวท่านนั่งเบกาลูกยามาลงงานสิ่งนี้กูยังปีสองลูกปีมาดาที่ไอ้สาวกิสาบุสลูกนายบุตรกูเลยสื่อเนื้อพิชาบุพยศกันจังท่านนั่งยามยามานั่งยามดามยามพ่อยมุ่งจังตรายตาอุจจารังสุบาร์เลยทุกอย่างเดียร์อะไรหรอคู่เลยทั้งโยบมาโยตัวโย
ที่เขาบอกนี่เลยเด็กนั่นไม่ใช่หรอเราต้องมาเรียนนี่นานนี่เลยเราดีช่วยช่วยอยู่ที่ไหนได้ทำอะไรไปเราต้องมาเรียนช่วยนี่เลยแต่ถ้ามันคุ้นนี่เลยที่จริงก็ยอมยันทางเลยจะเอาละเลยเพราะว่ามาที่มาเราก็มาได้ที่ก็ยังต้องสาวสบิดมาดูสิตาโรว่าปามิโรโลอะไรอารมณ์เราเนี่ยดูสิตาโรว่าปามิโรโลเราไม่ปานยาสบิดก็เยอะเลยอะไรมาทั้งเทกายอบมาเทกายอที่เช่นที่เยี่ยมชาติมูโรที่ดีเจจ้าโอเคจ้าเลย
อุ้งเชียงอารอดีดูสักครั้งเดียวไม่ได้เป็นสิ่งไหมที่พี่เราเชื่อเดียวไว้พี่เราพิจารณาบ่พี่เราดีเราต้องมาวันนี้ฐานะเนี่ยที่พี่เรามาเลยเว็บเจ้าไม่พอเนาะท่านยามยามารู้ตัวมารีกูเนี่ยท่านยังสัตว์เสียก็สักคุณยี่เป็นนี่เลยเอซีมหามิตรเพื่อก็คุยเองมึงอารอท่านยามยามารีตัวมีมีแค่เรื่องยินสัญญาเรื่องเจ้าหนี้กูเปลี่ยนไปเรื่องลูกสุบาร์เอง
บีการ์ท่านยามรู้มารีอามูริยาสัตว์ทุกอย่างเนี่ยที่เราอยู่มาปุ่งเนี่ยที่เดือนเดือนเดียวยี่เมียที่นี่อะไรอ่ะพี่เราท่านยามรู้มารีอามูริยาสัตว์ทุกอย่างเนี่ยที่เราอยู่มาปุ่งเนี่ยที่เดือนเดือนเดียวยี่เมียที่นี่อะไรอ่ะพี่เราท่านยามรู้มารีอามูริยาสัตว์ทุกอย่างเนี่ยที่เราอยู่มาปุ่งเนี่ยที่เดือนเดือนเดียวยี่เมียที่นี่อะไรอ่ะพี่เราท่านยามรู้มารีอามูริยาสัตว์ทุกอย่างเนี่ยที่เราอยู่มาปุ่งเนี่ยที่เดือนเดือนเดียวยี่เมียที่นี่อะไ
ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ကောရှိနေတဲ့ရွှေပြောင်းလုပ်သမား3သန်းကနေ4သန်းလောက်ရှိနိုင်တယ်ဆိုပြီးရွှေပြောင်းလုပ်သမားရေလုံဆောင်နေသူတွေကခံမှန်းထားပါတယ်ပြီးခဲ့တဲ့3လအတွင်းမှာထိုင်းနိုင်ငံရဲ့ဥပဒေသစ်ကြောင့်အလုပ်သမား4000ကျော်လောက်နေရပ်ပြန်ခဲ့ကြပေမဲ့လည်းနေ့စဉ်လဲရာခိုင်နှုန်းနဲ့ဝင်ရောက်နေသူတွေရှိနေတာကြောင့်ထိုင်းနိုင်ငံထဲမှာမြန်မာလူသမားတွေဟာညှော်နှဲသွားတာမရှိဘဲတိုးလာနေစေဖြစ်ကြောင်းရွှေပြောင်းလုပ်သမားရေလုံဆောင်နေသူတွေကပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တရာချင်တို့ခုနဆင်းနေကြကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထူးနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခနာလိုင်းနိုမီတာ30 40 49လို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလိုက်မီတာ190 kHz 1505တို့ကပါဆက်လက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေအပြင်နာနေခင်းတိုင်းတင်ဆက်နေကြအင်္ဂလိပ်စာပို့ချချက်နဲ့အတူ
ကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့တေးကြတယ်
တကယ်ကြီးနဲ့ပေါ်နိုင်ငံကရဲ့ PR ပေးမှုတွေအကြောင်းအင်္ဂါနေ့ညကဆွေးနွေးတင်ပြခဲ့တဲ့တရက်လီလိုင်းပြန်လည်ထုတ်လွှင့်ချက်မှာအပြည့်အစုံကိုနှာစင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမှုရင်းအပေါ်မပြည့်ဒေါ်လာလာသားနဲ့ဦးကျော်စံသားတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုနိုင်ငံတကာအကြမ်းဖက်ဥစုတွေအခွင့်ကောင်းယူဖို့ကြံစည်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့အေမီချူရေးသားထားတဲ့စုံသတ်ချက်ကို Channel News Asia မှာဖော်ရပါတယ်ဒီခိုင်မြောက်ပိုင်းမှာပြဿနာတွေဆက်လက်ဖြစ်နေတော့ဒေသတွင်းနဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကဂျီဟတ်စစ်ပွဲဆင်နွှဲဖို့တောင်းဆိုနေကြတာကိုဖြေနေတွန့်ကျင်သူနဲ့သုံးသပ်သူတွေကစိုးရိမ်တကြီးသတိပေးနေကြပါတယ်။ August 25 ARSC ရဲ့တိုက်ခိုက်မှုကိုစစ်တပ်ကနှိမ်နင်းတဲ့အတွက်ရိုဟင်ညာတွေအပေါ်ကမ္ဘာမွတ်စလင်တွေရဲ့အကျဉ်းချမှုတွေအစီအမံတက်လာနေပါတယ်။ရိုဟင်ညာဒုက္ခသည်5သိန်းကျော်ဘင်္ဂလားဒေ့ရှ်ထွက်ပြေးရတာနဲ့အမျှမွတ်စလင်တွေလက်နက်ကင်ဆယ်ခုခံကြဖို့ Al-Qaeda ကလှုံ့ဆော်နေပါတယ်။သူတို့အမြင်ရိုဟင်ဂျာတွေအရေးဟာဆီးရီးယားပြဿနာထက်ဂျီဟတ်စစ်ပွဲဆင်နွှဲဖို့အစီအမံတဲ့အကြောင်းပြချက်ဖြစ်ဟန်ရှိတယ်လို့မလေးရှားနိုင်ငံအကြမ်းဖက်တိုက်ဖျက်ရေးအကြီးအကဲကဆိုပါတယ်ဒီကိစ္စဟာ1989မှာအာဖဂန်နစ္စတန်ကိုဆိုဗီယက်တပ်တွေကျူးကျော်တဲ့ကိစ္စလိုပဲမွတ်စလင်တွေကိုနှိပ်ကွပ်မှုဖြစ်တယ်လို့သူတို့ကယူဆထားပါတယ် ARS တွေကတော့သူတို့ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အဆက်အသွယ်မရှိပါဘူးဆိုတာပြသဖို့အစွမ်းကုန်ကြိုးပမ်းကြပါတယ်ဒါပေမဲ့ internet လူမှုကွန်ရက်မှာတော့မြန်မာအကြောင်းပလူပြန်နေပြီးမြန်မာပြည်သွားပြီးဂျီဟတ်စစ်ပွဲဆင်နွှဲဖို့ကြံစည်မှုနဲ့မလေးရှားမှာပြီးခဲ့တဲ့လကလူတယောက်ကိုဖမ်းဆီးခဲ့ပါတယ်။အင်ဒိုနီးရှားမှာ FBI လို့ခေါ်တဲ့ Islam ကိုကာကွယ်သူများတပ်ဦးအဖွဲ့ကမြန်မာပြည်သွားဂျီဟတ်တိုက်ပွဲဆင်နွှဲမဲ့သူတစ်ဆောင်စည်းင်းသွင်းထားတယ်လို့ဆိုပါတယ်။ဒေသတွင်းလုံခြုံရေးအရာရှိတွေသုံးသပ်သူတွေကတော့ ARSC တွေဟာနိုင်ငံတကာစစ်သွေးကြွတွေနဲ့မကြခင်ပေါင်းမိကြတော့မှဖြစ်တယ်လို့သတိပေးနေကြပါတယ်။စီယာနိုင်ငံမှာသမ္မတအာဆက်ကိုဆန့်ကျင်ဆန္ဒပြအုံကြွမှုဟာနိုင်ငံတကာအကြမ်းဖက်ကွန်ရက်တွေကတဆင့်ကမ္ဘာတစ်လောက်ကတိုက်ခိုက်ရေးသမားတွေ3000လောက်ကိုပါဝင်လာစေခဲ့ပါတယ်။ ARS ရဲ့မူလအဖွဲ့ဝင်တွေကကမ္ဘာတစ်ဖက်မှာရှိတဲ့ဂျီဟာတပ်ဖွဲ့ဝင်တွေနဲ့လက်တွဲသင့်မတွဲသင့်မပြတ်မသားဖြစ်နေကြပေမဲ့မြန်မာအစိုးရရဲ့သဘောထားကြောင့် ARS ရဲ့နောက်ပေါက်အဖွဲ့ဝင်တွေကိုအစွန်းရောက်အောင်တွန်းပို့သလိုဖြစ်ကောင်းဖြစ်နိုင်တယ်လို့ပါကစ္စတန်အခြေစိုက်သုံးသပ်သူတွေကဆိုပါတယ်။တခါအခုချိန်မှာ IS အကြံဖက်သမားတွေဟာအစီအလပိုင်းဒေသမှာအရေးနည်းနေခြင်းဖြစ်တဲ့အတွက်မြန်မာဘက်ကိုစစ်မျက်နှာပြောင်းဖွင့်လာနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုကြပြန်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာခြားစားပျက်စီးမှုအသိကိုကြီးမားနေတော့ jihadist လှုပ်ရှားမှုပြန့်နှံ့ရေးအတွက်အပြည့်စုံလို့ဖြစ်နိုင်ပြီးလုံခြုံရေးအန္တရာယ်ရှိတယ်လို့လည်းဆိုကြပါတယ်။မြန်မာအရာရှိတွေကိုလက်ထိုးပြီး jihadist တွေလူရာကိုလုံနိုင်တဲ့အခြေအနေမျိုးရှိနေတယ်ဆိုတာကိုလည်းသတိပေးနေကြတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီး The New York Times သတင်းစာကြီးမှာ Global Justice Center ရဲ့ဥက္ကဋ္ဌလေးဖြစ်မတည်သူလေးဖြစ်တဲ့ Janet Benchoff က Sanctions on Myanmar won't work မြန်မာနိုင်ငံပေါ်ဒဏ်ခပိတ်ဆို့မှုတွေဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတဲ့သူ့ရဲ့သဘောထားအမြင်ရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ်။သူက The New York Times သတင်းစာကြီးရဲ့ September 18 ရက်နေ့ထုတ် Squeeze Myanmar's Militaryမြန်မာစစ်တပ်ကိုဖိအားပေးဖို့ဆိုတဲ့အက်ဒီတာအာဘော်ကိုတုံ့ပြန်ရမှာခုလိုရေးသားလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဒုက္ခခံစားမှုနဲ့အိုးအိမ်မဲ့ဖြစ်မှုတွေဟာနိုင်ငံတကာအတွက်စိုးရိမ်မကင်းဖြစ်စရာကောင်းမွန်မယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခြင်းဟာကျူးလွန်နေတဲ့ပြစ်မှုတွေကိုဟန်တားနိုင်ခြင်းရှိမှာမဟုတ်သလိုငြိမ်းချမ်းရေးရရှိဖို့အခြေအနေလဲဖန်တီးရမှာအထောက်အကူပြုနိုင်မှာမဟုတ်ဘူးလို့ရေးသားထားပါတယ်။တရားဥပဒေစိုးမိုးမှုမရှိဘဲငင်းကြောင်းရေးကိုရနိုင်မှာမဟုတ်တဲ့အကြောင်း2008ခုဖွဲ့စည်းပုံခြေခံဥပဒေအရစစ်တပ်ဟာအယတ္တအစိုးရထက်အာဏာရနေတဲ့အတွက်ဖြစ်ပြီးကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်လည်းလုံးဝကင်းလွတ်ခွင့်ရနေတာဖြစ်တဲ့အကြောင်းထောက်ပြထားပါတယ်။ဒါပေမဲ့လို့လေတာဝန်ခံဖို့လှုံ့ဆော်နိုင်မဲ့နီလန်အကန့်အသတ်တော့ရှိပြီး Eri Nilangu Yuyama Pidelu Duga Taupia Tavari. Eragado Sudane Libya Dulu Myama Nangangu ICC Nanganaga Koyong Dimbu Longjungi Kongsiga Sopu Nainabe Pipari. Damamho Tamra Utinjone Nangano Damingham Pugu Dong San Sujiduga. Kangbidi Pekago ICC Dimbu Sopu Naima Pidelu Duga Yita Tavari. Yamanangani, ICC, Dia Yung Doe, Poe Nangam, Hobi Mim, Yamanangu, a two chini ya, Dia Yungani, Lekan, Jana, Nine Jung, Dilum Yu Subu Jegu, ICC, Poe Nangam, Hode, Ukraina, Natal Sedonin, Natal Selidunga, Dunezama, Pibwagere, Yazwin, Murine, Badelu, Din Dwinge, Wude, Senla, Shigere, Jangle, Duga, Taupia, Tavari, Natal Shiku, Pesi Bongjong, ICC, Go, Din Dwingeha, Geneva, the Bodu Saja Uya, Lina Zebu, Myama Nangani, Low Sound Naime, the Kudido, Nilan Pide, Jong, Nanganga, Lu Puesini Negale, Natal Shiku, Puesibu Ma, Ted Wintare, Sitae, Jiso Mu, the Bobo, Nale B, Pianglebu, Lubi, Sude, Cheku, Nale Yama, Pide, Jong, Global Justice Center, Okataga, New York Times, Dinzama, Tuye, Mingu, Yeda, Tavarishim.
English American style idiom adonigo, Tolala Tanga Timpia Pibamakne.
Tigrimne, Timpiami, idiom adongaro.
Lip service.
Surabe Pipari, Salumbanga. LIP Lipka, Noka. S-E-R-V-I-C-E, service ka, the kukuku lo sang bida, so ro, squat kung ye tayai tibe garo, no ne, the kukuku lo sang bida bo. Lip service de laipet de kriya garo, G-I-V-E, give, damamho, B-A-Y, pay, pipiro, give lip service, damamho ye, pay lip service lo, piolu ya bari. Idiom tibe garo, the kukuku lo biba me, Cuckoo, Taukamari, the Bodu Vade, so be the Gero Ledwe Ma, Satagamaba, Naja Gang on, a pure de Lodamu, the Gay Ledwe, Lobida, Bama Mashiraku, Suluda Pibari. Do you know about the Lu, George Grubide Umago, Nas in Jijaya?
They paid lip service that the elections will be free and fair, but they had no intention of doing so.
Droga yuika wego, lulapi, diam yanda bamelu, logo luta gerili. Letu maro, dilu lo bibu, droma yue gem shibu lu diwe yavari. Umago, not count nas in jijaya.
They paid lip service that the elections will be free and fair, but they had no intention of doing so.
The cuckoo, the botuvare, taukambare, lo biba melu, logo chobi, the gero letu ma. Melo begebu, a pioji to the besui, idiom atonia, belupiomle.
Give lip service.
Lupiolu yavare. Eragaro, digrimine, dimpiagere, idiom atome pipare.
Rasina Kunasinijara, VOE. Yeah, butuni mana pine tolling jetty, pipakana, akuro inga nyaga, sunigaja, diala, lila, insisingo, timpia bejamare, the kind pipaka upon Nangangaya, PRA jungle, Kotanyu uga, suni timpia pitabakana.
Minglavakna, ingani nyaba in tail, lila, sising on the chuzuare, general dini sunime jongyagaro, Nangadiga, PRA. ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးပြုသောမြန်မာနိုင်ငံကဒီဒီမိုကရေစီပြည်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010နှစ်2020မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ်ပြည်အရေးတော်လေးကျော့သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ဒီနိုင်ငံတကာရဲ့ PR တွေတော်လေးမြင့်တက်လာပါတယ်အခုဆိုရင်အခုနောက် ှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ PR တွေကတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမဲ့သူက2ဦးရှိပါတယ်။တဦးကတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။နောက်တစ်ဦးကတော့ဒီမြန်မာတင်းသိပ်ပန်မြန်မာ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်။သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်။ဦးအောင်မိုးစောကြားပါလားခင်ဗျာ။ ကူအောင်မိုးစိုးကြီးခုနကကျွန်တော်ပြောသွားလို့ပေါ့နိုင်ငံတကာရဲ့ဖိအားတွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်းထန်ထန်ဖြစ်လာတယ်အဲ့တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့အဲပြင်းထန်ထန်ဝေဖန်မှုတွေကလည်းတော်ဖြစ်လာတယ်ရေးယူမဲ့လက္ခဏာမျိုးဆိုလို့ရှိရင်အင်္ဂလန်ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်တုံ့တက်နေတာရှိတယ် American ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာအပေါ်သူထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်တုံးသပ်ဖို့အတွက်တိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျအရင်ဆုံ
းဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့သိကြတယ်သို့တော်လည်းဘယ်လိုပုံစံနဲ့အရေးယူဆောင်မှုတွေလောက်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟောနှစ်ချက်တော့ရှိရပါဘို့တခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်လူခွင့်ချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီဟိုကမ္ဘာကူလသမဂ္ဂဆိုလို့ရှိရင်ဒါ ethnic cleansing ဆိုတဲ့တကယ်ကိုပဲပြင်းထန်တဲ့ဒီအသုံးနှုံးနဲ့သုံးပြီးတော့တောင်ပါကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆွဆွမ်းမှုတွေရှိတာလည်းပေါ့အဲ့အဲ့အတွက်ကတော့ချိန်နေတယ်ကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့စီးကိစ္စတွေဒီတမ်းတော်နဲ့ပတ်သက်ပြီးပူပေါင်းဆောင်မှုကိစ္စတွေအဲ့လိုကိစ္စမျိုးတွေကတော့ကျွန်တော်တို့တို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရယ်သို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူတို့ရဲ့အထောက်အကူတွေခဏကျွန်တော်တိုင်းပြည်ရောသူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ်။ဒါမှမဟုတ်ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဗနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကတော်တော်ကိုကျသွားတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ပြောင်းလုပ်ဖို့ကတော့ဟုတ်တတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်နေပြ
။ဟုတ်ကဲ့ကျွန်တော်ဦးအောင်မှုဆိုလေးလိုက်ပါမှာခဏနေပြီးပါအောင်ဦးစိတ်ဝင်းကိုကျွန်တော်ဖိတ်ခေါ်ကြပါလေဦးစိတ်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြား
။ဟုတ်ကဲ့ဦးစိတ်ဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေအတော်လေးပြင်းထန်လာတာဦးစိတ်ဝင်းတို့လည်းသိမှာပါ။အဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလေခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအစဉ်ခုပြောင်းနေတာကိုကြည့်လို့ရှိရင် as one the နပိုင်းရှိတာပေါ့တပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကူညီတန်ဖိုးမှုเนาะဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာဒီမိုကရေစီနိုင်ငံကြီးပြောတာပေါ့ဒီမိုကရေစီဒီနိုင်ငံကြီးပြောတာတော့နောက်တိုင်းနိုင်ငံကြီးနောက်တပိုင်းကတော့ယူနီကင်းလာတယ်ယူနီကင်းလာမှုနဲ့နိုင်ငံကြီးကလည်းဆက်ဆက်မှုရှိနေတယ်အဲ့တော့ဒီနှစ်မှာကျွန်တော်တို့နိုင်ငံယူနီကင်းလာမှုက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်လက်ကြားထဲမှာမှန်းကြကြတာလို့ရှိတယ်အဲ့တော့ဟိုကျွန်တော်တို့ကဟိုပုံမှန်အဖြစ်2012မတိုင်ခင်မှာယူနီယံကပုံပိုင်းကလာတာတရုတ်ကလည်းရှိတယ်အဲ့ဒါကျွန်တော်နိုင်ငံကကျွန်တော်တို့အယူရနိုင်တယ်ပေါ့စင်ကာပူတို့ထိုင်းဂျပန်ဆက်အိန္ဒိယပေါ့နော်ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့ဟာမှာအခုကကြတော့ဘာဖြစ်လဲဆိုတော့ဇမီးကဒီအစိုးရတွေကသုံးပါတယ်အစိုးရတွေကတော့တောင်းပြီးတော့ပြီးတော့ပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားသေးကြဘူးဒါဆိုသူတို့ရဲ့လုပ်ငန်းကို public sector အနေနဲ့ပြီးတော့ဖြစ်လာမှသူတို့ကကြောက်တယ်အဲ့ဒီဟာကြားပါတယ်နောက်ပြီးနိုင်ငံအတိုင်းအဝန်ကိုကူညီတပ်ဖို့မှုဆိုတဲ့ဟာပေါ့အဲဥပမာပြင်ကျွန်တော်တို့ပုံမှန်အဖြစ်ကအော်တိုဘာလောက်ဆိုရင် budget တွေကပြန်ပြီးတော့ review လုပ်ကြတာ哦နော်ဘယ်တော့ percent တွေပိုလဲနောက်ပြီးတော့ဘယ်တွေအားတွေလာမလဲအဲ့ဒီမှာပြီးတော့အနေထားမျိုးမှာဒါမျိုးတွေဖြစ်လာတယ်ဆိုတဲ့ဟာကနုတ်လက္ခဏာဆောင်နဲ့ဥပမာအဖြစ်ရန်ကုန်အစိုးရကပြည်ထောင်စုဇူလိုင်လတည်းကဒီဥရောပကိုသွားတဲ့ကတည်းကဥရောပမှာမေးတာရေတက္ကသိုလ်ကိုရမ်းမေးတယ်မဖြစ်နိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီမိစ္ဆာကပြောရလို့ရှိရင်စီးပွားရေးရလို့ကြားလိမ့်မယ်ကျွန်တော်ပြောရတယ်ကအကျဉ်းဉာဏ်ကဟိုကဖိုးကြလိမ့်မယ်နောက်ဆိုးရစနေခိကြိုက်လိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့အခက်မှုတွေဖြစ်စေနိုင်တယ်လောလောဆယ်မှာတော့ကျွန်တော်မြင်တာ tension တော့မဖြစ်တော့သေးဘူးသို့တော်လည်းပဲအနှုတ်လက္ခဏာတွေကြားတဲ့ဟာတွေဖြစ်လာနေတဲ့အလားအလာတွေရှိကြတယ်ဗျ
ကူအောင်မှုဆိုဥစိန်ဝင်လေလိုင်းပေါ်မှာခဏနေပြပါတော့ရှင်နေလှည့်ပြီးကြပါလေရင်ဆုံးတော့ရှင်တူဖြစ်တဲ့အကူနေမျိုးအောင်လေလိုင်းပေါ်ရောက်နေပါကြီးတူဆွေးနွေးလို့ရပါတယ်ခင်ဗျာမင်းများရင်လည်းမင်းများလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ညာတော့ဒီဖိတက်ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖိတက်ဆက်ဆံရေးကကြားခင်းလာလို့လည်းပြောလို့မရဘူးခင်ဗျာ ဘာဖြစ်လို့လဲဆိုတော့ကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဘာလို့နည်းနည်းဒီအဲ့လိုမျိုးအဆက်အသွယ်ပေါင်းမနာရဲ့တွေ့ရတယ်အားလေးကျွန်တော်ပြောရမယ်
ကိုစင်ဝင်းကိုပဲကျွန်တော်မေးချင်ပါလေကိုစင်ဝင်းခုနကပြောသွားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖိအားတွေဒီအနေအထားပေါ်မှာမြန်မာဆွေရဘက်ကတုံ့ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အရာပွဲရှိတာကိုစင်ဝင်းအမြင်သိချင်ပါလေ
လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆွေရဘက်ကတုံ့ပြန်မှုကဟို proactive မဖြစ်သေးဘူးနော်ဟိုတော့ဟိုတော့တုံ့ပြန်တာပဲဒါပေမဲ့တိနေတယ်သိပြီးတော့ဟိုကလေအဲကိုရဲ့ပုံမူပေါ်မှာပဲအရန်တိုင်ရတယ်ဒီဟာကိုဟိုဒီ site ကတကယ်ပဲဖဲနေဝင်ဒီ site ပြီးတော့နည်းနည်းဒါမျိုးကချက်ချင်းနည်းနည်းစံတုံ့ပြန်တာဟိုအဲ့လိုမျိုးလောက်ခံမရှိသေးဘူးအဲအဲ့တော့ဘာဖြစ်လဲဆိုတော့ဟိုနိုင်ငံအတွက်ဒီမိုကရေစီနိုင်ငံတွေကစဉ်းစားတာကအာမြန်မာစိုးရအခုတော့ sensitive policy ရပါလို့ဒီတရုတ်ဘက်ကိုချင်းပို့ပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာမှန်ဒီမှာကြီးအနေနဲ့2012မတိုင်မြတ်အချိန်ကြီးပြန်ပြီးတော့ကတ်နေလားဆိုတဲ့ဆိုရမှုရှိရဲ့
တော်တော်ရှိတူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်စံလီလိုင်းပေါ်ပြန်ရောက်နေပါပြီဥမောင်ကျော်စံကြားပါလားခင်ဗျာ
ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အရေးမလုပ်ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုင်ကိုပြည်ကိုမျိုးကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပေါင်း9နှစ်မှရှိပြီရခိုင်မြေရအများကြီးဆုံးရှုံးသွားပြီကျွန်တော်တို့ရှင်မဖြူကျွန်းတို့ရခိုင်ပပင်းလေးပဲပင်းလေးပင်းလေးတို့အခုမောင်တွန်းနဲ့ပူတိတော်ရေးတော်ဆိုတာဒီပုံအတိုင်းသွားနေလို့ကတော့မကြခင်ဆုံးရှုံးမယ်ဆိုတာကျွန်တော်တို့စိုးရင်နေတာကျွန်တော်တို့ဒီအစိုးရလုံပုံခိုင်ပုံကားဖြင့်ကျွန်တော်တို့အများကြီးလုံနေသေးတယ်တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဘယ်တော့မှလည်းသူကချင်းနှစ်ခေတာမရှိဘူးတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်ဘာပဲလုပ်လို့တိုင်းရင်းသားကြီးကိုတိုင်းရင်းသားကိုဟုတ်ကဲ့မဟုတ်လို့တိုင်းနေတယ်အဲ့ဒါပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဦး
တော့လောက်ပဲဖျားပေးပါစေအဲ့ဒီဖျားဟာအရေးမကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ဦးမောင်ကျော်စံသူ့ရဲ့မြင်မှာဦးအောင်မိုးစောကိုလှည့်ပေးခြင်းပါလေဦးမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ်အတိကနေမြေဆုံးရှုံးမယ်ဆိုတဲ့ဒီစိုးရင်ချက်တွေနဲ့ပတ်သက်လို့ဒီအခြေအနေနဲ့ပတ်သက်လို့ကိုအောင်မိုးစောဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အတိကကျွန်တော်ပြောချင်တာကတော့နောက်ဒီကျွန်တော်အတိကပြောချင်တာတော့ကျွန်တော်အချင်းချင်းနေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တိုင်းပြည်ထဲမှာနေတဲ့ community တွေအဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့တိတိကျကျပူးပေါင်းဆောင်ရွက်ဖို့လိုတယ်တိတိကျကျစကားပြောဖို့လိုတယ်အပြန်ပြန်အလှလှတိတိကျကျနားထောင်ဖို့လိုတယ်ဒါနော်အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့ကျွန်တော်တို့ဟိုအကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့နားထောင်ကြည့်ပါအဲ့မှာလွတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ခုတိုင်းကိုပြူတဲ့ပြည်ထဲမှာရှိတယ်တဲ့ပြည်သူတွေကိုတကယ်လည်းမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ပေါ်တဲ့သူများကိုအဲ့လိုသဘောမျိုးပုတ်လုံးတဲ့သဘောမျိုးပြောသွားတာတွေ့ရတယ်ဒီအလားအလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူးကျွန်တော်တိုင်းပြည်အတွက်မကောင်းသလိုဒခိုင်ဒေသအတွက်မကောင်းဘူးအဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဆိုလို့ရှိရင်အဲ့ပြဿနာတစ်ခုကိုဒီချာချာကြည့်ပြီးတော့ဒီချာချာစကားပြောဖို့ဆွေးနွေးဖို့เนาะဟိုအချင်းချင်းအပြန်အလှန်ဟိုဘယ်လိုခေါ်လဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့ဒီချာချာလက်တွဲပြီးတော့အလုပ်လုပ်မှခုနလိုပြဿနာမျိုးတွေကိုကျွန်တော်ရှောင်ရှားတိုင်ပြိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တော့ချင်တူလှည့်ပေးခြင်းပါလေကိုမင်းမင်းကိုမင်းမင်းဆွေးနွေးလို့ရပါတယ်တူပေါ့
ဟုတ်ပါကျွန်တော်တို့မြင်တာကတော့နိုင်ငံတကာပြည်အားပေးတယ်ဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အားနဲ့ဟိုဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်တော့တွားလေ့လာရပါတော့လေ့လာတဲ့အခါကျတော့အဲ့ပေါ်မှာနိုင်ငံတကာကကုလသမဂ္ဂ UN ကလူယုံနေမျိုးတွေကိုသူကပုံဝင်နေသူ့အနေနဲ့ကျွန်တော်တို့ကဖွင့်ပေးစီခြင်းပဲပေါ့သူကဥပဟံမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းသူ့ပုံစောင်းတာပေါ့နောက်ပြီးတော့ကိုပြီးအနေနဲ့ဒီငါလေးကကျွန်တော်လည်းလက်ချက်ပြောတာသူတို့တို့ပါနော်ဟို
အဲလည်းသူ့ပြရအောင်အားထားပါဟုတ်ကဲ့ပြောပါ
အဲ့တော့ကိုပြီးအနေနဲ့ဟိုသူတို့ဖွဲ့စည်းရေးကစကြည့်သေးတယ်ကျွန်တော်တို့မြင်တာပေါ့နော်ကိုပြီးအနေနဲ့ကိုပြီးအနေနဲ့စခေါ်ရဲကသူကပါတီအားလုံးကိုသူကရပတ်လုပ်ပြီးတော့မှမီတင်ပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူက ရည်ရွယ်ချက်ကကောင်းပါတယ်ကိုယ်ရည်ရွယ်ချက်ကသဘာဝပုံမှန်နဲ့ဒါကုလသမဂ္ဂလည်းပုံပုံမျိုးချပြတိုးပြီနဲ့ရည်ရွယ်ချက်ကောင်းပြီနဲ့ဟိုပါဘို့ step by step မကြည့်ဘူးဗျာ procedure မကြောက်ဘူး political procedure မကြောက်ဘူးကျွန်တော်တို့အဲ့လိုနေတာပေါ့ဗျာနော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်း
ကျောင်းနေတာအများကြီးချာလိလဲပြလိုက်ပါအောင်နော်ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်းကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့အထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့တွေလွတ်လပ်လပ်လှုပ်ရှားခွင့်ပေးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွဲဖြည့်ရှင်းနေတာနဲ့ပတ်သက်လို့ရောအားနည်းချက်အားသာချက်ကိုစိတ်ဝင်ပါတွေ့လဲခင်ဗျာ
ဆန်စစ်တီအနေနဲ့သူကကြတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ပေါ့နော်။ဒါပေမဲ့သူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒါအလလလမ်းစဉ်နဲ့ချင်းတက်မယ်ဆိုတဲ့ဟာပေါ့။အဲ့ဒါကြောင့်ကိုဖီအန်နန်ကိုခေါ်လိုက်တယ်လို့ကျွန်တော်လည်းမြင်တယ်။သို့တော်လည်းပဲမှန်ပါတယ်ဒီသူက consensus တွေယူတဲ့နေရာမှာအားနည်းတယ်။အဲ့ဒါပါလဲဆိုတော့ Johnson Suite ရဲ့ management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာကွာသူကတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားเนาะအဲ့ဒါဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့သိအားမပံနေနဲ့သူကိုယ်တိုင်စီမံနေဟာကိုအားတက်နေ
ကောမှုတော့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတယ်ထုံးစံတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2012နောက်ပိုင်းမှာအနောက်နိုင်ငံတွေနဲ့ပုံနှီးလာပြီးမြဲအခုအနေဒီဆူရလက်ထက်မှာဘာပြောတူရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနှီးသွားနိုင်လား
ဟိုအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေတာပဲလေအဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနာအဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတိတိကျကျကဒီအထူးသဖြင့်တော့ဒီရကိုင်ပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥနာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်။ဒါပေမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူး။အဲ့လောက်ကြီးအထိမထင်သေးဘူး။ဟိုတစ်ချက်ကဒီကိစ္စကဥနာစီးရရရေးဦးဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ဥနာလို့တပ်မတော်နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာစီရရေးဘလို့ခေါ်မယ်အခုညီကိစ္စတွေမှာဟိုရက်တန်တာပါ냐အဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့ဒါကိုထင်တယ
်
ဒီပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲဟိုသူ့တစုံတရာသိတယ်လို့ကျွန်တော်တော့ထင်တယ
်ဟုတ်ကဲ
့ဒါပေမဲ့ကျွန်တော်အစိုးရဆုံးကိစ္စကအတူကလူမှုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘလို့မြင်နေသလဲအဲ့ဒီအမျိုးကျွန်တော်မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရဆုံးပဲဖြစ်ပါလေ
ကျွန်တော်ဒါနဲ့ပတ်သက်လို့ကုစင်ဝင်းကိုနောက်ဆုံးမေးချင်ပါလေဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီ Oxford တက္ကသိုလ်မှာပုံဓာတ်ပုံဖြုတ်ချတာတို့ကအစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကုစင်ဝင်းရဲ့အမြင်သိချင်ပါလေကျွန်တော်10မိနစ်လောက်ပဲရပါတယ်အ
ဲ့ဒါတော့ဒေါ်ဆန်းစုကြည်ပေါ်မူတည်ပါလေသူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဒီဟိုနော်တကယ်ဟိုပဲအဲဟိုကိုယ်ပွက်ခဲ့တဲ့အနေအားနေပြီးတော့ဒါမျိုးဟိုတူမဟာပြုတ်ကံဖြစ်ပြီးတော့ဒါမျိုးကြပါတယ်ဗောလေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာကတော့ကျွန်တော်ဆန်းစုကြည်ရဲ့စွမ်းဆောင်ရည်နဲ့သူ့ရဲ့လုပ်ချင်တဲ့ကံကျင်တဲ့စိတ်ပေါ်ပူတည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲအလီလိုက်အစီအစဉ်အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မိုးစောဦးစိန်ဝင်းနောက်ဂျန်နက်ဒရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ဒီမှာဂျန်နာကွင်ပြပါခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဒဲအလီလိုက်အစီအစဉ်ကိုပြန်လည်တင်ဆက်ပေးကြတာပါခင်ဗျာဗီအမေရိကန်တန်ကဗိုလ်ထုနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။နိုင်ငံတကာဗန္ဓာငွေကြေးစည်းကွက်ကိုမြောက်ကိုရီးယားအသုံးမပြုနိုင်အောင်အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကစက်တင်ဘာလ26ရက်နေ့မှာနောက်ထပ်အရေးယူမှုတွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားဘဏ်၈ခုလူပုဂ္ဂိုလ်26ဦးမြောက်ကိုရီးယားဗန္ဓာငွေကြေးကွန်ရက်နဲ့ချိတ်ဆက်နေတဲ့မြောက်ကိုရီးယားဘဏ်2ခုလို့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးချုပ် OFAC ကအရေးယူလိုက်တာပါ။ပြစီမှုကြီးမားစေတဲ့လက်နက်တွေကိုမြောက်ကိုရီးယားကဆက်ပြီးထုတ်လုပ်နေတာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဆက်ပြီးချိုးဖောက်နေတာတွေကြောင့်အခုလိုရေးယူလိုက်တာပါတရုတ်ရုရှားလစ်ဗျားနဲ့အာရဗ်စစ်ဘောများပြည်တော်စု UAE နိုင်ငံတွေမှာမြောက်ကိုရီးယားဗန်တွေရဲ့ကိုယ်စားလှယ်တွေအဖြစ်လှုပ်ဆောင်နေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုအဓိကထားပြီးအရေးယူတာပါအရေးယူခံရတဲ့မြောက်ကိုရီးယားနိုင်ငံသား26ယောက်တည်းက19ယောက်ဟာဒ တရုတ်နိုင်ငံမှာလုံခြုံနေသူတွေဖြစ်ပါတယ်။ဒီအရေးယူမှုတွေရဲ့ရလာအရာအရေးယူခံရသူတွေလက်ထက်မှာရှိနေတဲ့ဒါမှမဟုတ်အမေရိကန်နိုင်ငံသားတွေကထိန်းချုပ်ပေးထားတဲ့ဒါမှမဟုတ်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ဘယ်လိုပိုင်ဆိုင်ပစ္စည်းမဆိုဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းကရတဲ့ဘယ်လိုအကျိုးမြတ်ကိုမဆိုတားဆီးထားမှာဖြစ်ပါတယ်။မြောက်ကိုရီးယားဘန်တွေကမ္ဘာတဝန်းမှာမြောက်ကိုရီးယားဘန်တွေရဲ့ကိုယ်စားလှယ်တွေအဖြစ်လှုပ်ဆောင်နေကြတဲ့ငွေကြေးပွဲစားတွေကိုပြစ်မှတ်ထားအရေးယူတာဖြစ်တယ်လို့ဗန်ဒါယေဝန်ကြီးစတီဗန်မနူချင်းကပြောပါတယ်။ငြိမ်းချမ်းပြီးနျူကလ িয়ার ကင်းမဲ့တဲ့ကိုရီးယားကျွန်းဆွယ်ဖြစ်လာစေရေးမိမိတို့ရဲ့ပူကျေပြန့်တဲ့ဤမန်းချက်တွေကိုရရှိဖို့အတွက်မြောက်ကိုရီးယားကိုအပြည့်အဝဖယ်ကျင်ထားရေးမိမိတို့ရဲ့မဟာဗျူဟာကိုဒီအရေးယူမှုကရှေ့တိုးဖော်ဆောင်ပေးပါတယ်။ဒီလိုရဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနဲ့လည်းကိုက်ညီပါတယ်လို့ဝန်ကြီးမနူချင်းကပြောပါတယ်။2019ခုနှစ်စက်တင်ဘာလ17ရက်နေ့ကတင်ညီညို့တဲချမှတ်ခဲ့တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ် 2305 အရဗန္ဓာယုဝန်ကြီးဌာနကအခုလိုအရေးယူဆောင်ရွက်နေတာပါဒီဆုံးဖြတ်ချက်ထဲမှာမြောက်ကိုရီးယားအပေါ်ချမှတ်ပူးသည်များထဲအပြင်းထန်ဆုံးဒဏ်ခတ်အရေးယူမှုတွေပါဝင်ပါတယ်မြောက်ကိုရီးယားရဲ့အန်ဒရယ်ကိုတီးခြားဖယ်ကျင်ထားရေးတောင်ဝတိနိုင်ငံတွေအားလုံးလက်တွဲလှုပ်ဆောင်ဖို့အချိန်ရောက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ထုတ်လုပ်မှုကမတွေးနိုင်လောက်အောင်အသက်တွေဆုံးရှုံးရမယ့်အရေးနဲ့တူကမ္ဘာကြီးကိုချိန်ချောင်းနေကြောင်းမြောက်ကိုရီးယားအစိုးရစီမှနျူကလ িয়ার လက်နက်လုံးဝမရှိစေရေးနိုင်ငံအလုံးအခုလက်ငင်းလှုပ်ဆောင်ကြရမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမည်အပေါ်ကိုတင်ပြပေးပါပါရှင်
တော်ရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားလေးတာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါခင်ဗျာ။ VOA အမေရိကန်တန်ကနေဗိုလ်ထုနေမနေ့ပိုင်းအစီအစဉ်တွေကို line meter 30 40 49တို့ကနေမနေ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိ line meter 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ကိုဆက်ပြီးတော့တရင်ချင်းကျုပ်ကိုမဆုမြတ်မောင်ကကြီးနာပြပါအောင်မယ်ခင်ဗျာ
။ American ပြည်တော်စု Las Vegas မြို့မှာလူပေါင်း56ယောက်ထက်မနည်းသေဆုံးအောင်ဖြစ်ခတ်ခဲ့သူဟာကြိုတင်ရည်ရွယ်ကြံစည်ဖြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။သူဘလို့ရည်ရွယ်ချက်ကြောင့်အခုလိုဖြစ်ခတ်ခဲ့တယ်ဆိုတာစုံစမ်းနေဆဲဖြစ်ပေမဲ့လည်းအသေးအချာကြိုတင်စီစဉ်ပြီးတော့ဖြစ်ခတ်ခဲ့တာလို့ပြောနိုင်တဲ့အကြောင်း Clark မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူ Joseph Lombardo ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒီကဒီပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းတစ်ခုရဲ့ဒဏ်ကိုခံခဲ့ရလို့တကြွလုံးနီးပါးထိခိုက်ပျက်စီးရတဲ့ပွက်တိုရီကိုကျွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ကသွားရောက်ခဲ့ပါတယ်။ကျွန်းကခေါင်းဆောင်တွေအပါအဝင်အမေရိကန်အစိုးရရဲ့မုန်တိုင်းဒုက္ခသည်တွေကိုကူညီမှုနှေးကွေးနေတာနဲ့ပတ်သက်လို့အပြင်းထန်ဝေဖန်နေသူတွေကတချို့ကိုပါသမ္မတထရမ့်ကတွေးဆခဲ့ပါတယ်။ဗြိတိန်အရှေ့မင်းသားဝင်လာမင်းသားချားလ်စ်နဲ့ဇနီးကွန်ဝဲလ်မျိုးစားကတော်တို့အောက်တိုဘာလကုန်မှာစင်ကာပူမလေးရှားနဲ့အိန္ဒိယနိုင်ငံတွေစီသွားရောက်မယ်လို့ကလာရန်ချားလ်စ်အင်တော်ကကြေညာပါတယ်။အရင်တုန်းကချားလ်စ်မင်းသားနဲ့ဇနီးကမလာတို့နိုဝင်ဘာလထဲမှာမြန်မာနိုင်ငံသွားရောက်မယ်လို့သတင်းတွေထွက်ခဲ့ပေမဲ့ခရီးစဉ်တော်ရဲဝင်ထွက်ပေါ်လာချိန်မှာမြန်မာနိုင်ငံမပါဝင်ပါဘူး။အခုခရီးစဉ်ကိုလာပေါင်းများစွာတွေကကြိုတင်စီစဉ်နေတာဖြစ်ပြီးတော့အာရှဒေသတွေကသွားနိုင်စရာနိုင်ငံတော်တော်များများကိုစဉ်းစားခဲ့ပြီးတဲ့နောက်မှာစင်ကာပူမလေးရှားနဲ့အိန္ဒိယနိုင်ငံတွေကိုသွားဖို့ရွေးချယ်ခဲ့တာလို့ဗြိတိန်နိုင်ငံသားရေးယုံအရှိတောင်အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဖီလက်မလုံးကလည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Clarence House ကလည်းဗြိတိန်နဲ့ဒဏ္ဍာဟာယနိုင်ငံတွေရဲ့အရေးပါတဲ့ဆက်ဆံရေးကိုမိမောင်းထိုးပြတဲ့ခီးစဉ်ဖြစ်တယ်လို့ပြောကြားထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတားမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOA American အတန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချင်းမနေ့6နာရီကနေ9နာရီအထိ line meter 30 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှိမန်းနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.